ကယားပြည်နယ်ဝန်ကြီးချုပ်ကိုအမျိုးသားသစ်စပေါင်းဆိုပြီးကြေညာချက်ထုတ်လို့အရေးယူခံရတဲ့ကရင်နီလူငယ်6ဦးရဲ့အမှုကိုနိုင်လွတ်လင်ပုံမှ30နဲ့ဆွဲချက်မိန့်တင်မှုတရားရုံးကလက်ခံစစ်ဆေးမယ်လို့အမိန့်ချလိုက်ပါတယ်။အစိုးရအာဏာပိုင်တွေကမတော်မတရားလုပ်တာကိုအကာအကွယ်ပေးဖို့ဒီဥပဒေကိုရေးဆွဲအတည်ပြုခဲ့တာဖြစ်ပေမဲ့လို့အခုအမှုမှာတော့အာဏာပိုင်တွေကဒီပုံမှကိုအသုံးချနေတယ်လို့ဆွဆွဲမှုရှိတယ်လို့တရားရုံးရဲ့အမိန့်ဟာအုပ်ချုပ်ရေးပိုင်းရဲ့လွှမ်းမိုးမှုကိုခံရတာဆိုပြီးဝေဖန်မှုတွေလည်းရှိနေပါတယ်။ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
ဗိုလ်ချုပ်ကြီးရုပ်ကိုလွိုင်ကုန်မြို့လယ်ပန်းချန်ထဲကဖိတ်ရှားပေးဖို့ပြည်내အစိုးရကိုဆန္ဒပြလို့ဖမ်းခံရပြီးနိုင်လွတ်လုံပုံမှ30နဲ့တရားစွဲခံထားရတဲ့လူငယ်6ယောက်ကိုမြို့နယ်တရားရုံးကဒီနေ့ဩဂုတ်လ26ရက်6ချိန်ပေါင်းရုံးထုတ်မှာစွဲချက်မိကိုလက်ခံလိုက်ပြီးလို့ဆုံးဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့ရုံးထုတ်တွေမှာတရားလူပြတပ်သိတွေရဲ့ထွက်ဆိုချက်ခိုင်မာမှုမရှိဘဲစွဲချက်မိဆက်ပြီးလက်ခံတာဟာဥပဒေအရညှဉ်းညွတ်မှုမရှိကြောင်းတရားစွဲခံလူငယ်တအုပ်ဖြစ်တဲ့ခူကျူးဖဲ့ကြီးကဒီနေ့တရားရုံးရှေ့မှာလာပြီးဝန်းရံသူတွေကိုပြောခဲ့တာဖြစ်ပါတယ်
။ဒီကတော့ဒီနေ့ကျွန်တော်တို့စွဲချက်တင်တယ်။စွဲချက်တင်တဲ့အပေါ်မှာကျွန်တော်တို့တရားလူခတ်ကတပ်တွေတွေဖြစ်တဲ့အချိန်မှာတပ်တွေခိုင်မာမှုမရှိဘူး။ပြီးတော့အမှုအရာခိုင်လုံမှုမရှိပါဘူး။အဲ့ဒါဆိုရင်ပြည်သူတိုင်းဟာဒီစင်ထုံးမှုတွေရပုံမှန်109ရဆိုရင်ကျွန်တော်တို့ကိုတရားရှင်လုတ်ပြရမှာဖြစ်ပါတယ်။ဒါပေမဲ့မလုတ်ပေးဘူးဆိုတဲ့ဟိုကအုတ်ချုပ်ရေးပိုင်းကတရားစီရင်ပိုင်းမှာဘယ်လောက်ထိပုံဝင်ပတ်သက်နေလဲဆိုတာကိုဒီနေ့ရှင်းပြတွေ့ရမှာဖြစ်တယ်။ခြုံပြီးပြောရရင်အုတ်ချုပ်ရေးအာဏာပိုင်တွေကတရားစီရင်စနစ်မှာဝင်ရောက်သုတ်ဖက်မှုရှိနေတယ်ဆိုတာကိုဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်။
ဗိုလ်ချုပ်အောင်ဆန်းကြည်ရုပ်ကိုလက်ရှိငြိမ်းချမ်းရေးအနေအထားနဲ့မလုပ်တင်သေးကြောင်းကရင်ပြည်လူထုကအချိန်မီကန့်ကွက်ခဲ့ပေမဲ့ဆက်လုပ်ခဲ့ပြီးဆန္ဒပြလူငယ်တွေကိုလည်းအကြမ်းကြီးနဲ့ဖြိုခွဲခဲ့လို့2019ဖေဖော်ဝါရီ12ကိုကရင်ပြည်လူထုရေးရော်ပုံနေ့အဖြစ်လူငယ်တွေကမတ်လ25ရက်မှာကြီးညာစာထုတ်ခဲ့ရပါပြီးတော့ကရပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးကိုအမျိုးသားတစ္ဆာဖောက်လို့လည်းအဲ့ဒီကြီးညာချက်ထဲမှာရေးသားခဲ့ပါတယ်ဒီကြီးညာစာဟာပြည်နယ်အစိုးရဂုဏ်သိက္ခာထိခိုက်မှုရှိလားလို့တရားလူရဲ့တပ်သိတွေကိုတရားရုံးမှာမေးရအခါမှာတပ်သိတွေကဒါနဲ့ပတ်သက်ပြီးမသိကြောင်းညင်းခဲ့လို့ဥပဒေအရဆွဲချက်မိတ်ဆက်မတင်သင့်ဘူးလို့ကရအမျိုးသားပါတီဥက္ကဋ္ဌခွန်ပီတူက VOA ကိုပြောပါတယ်
နော်တရားသူကြီးဖက်ကတော့စောင်းပြတ်ချက်နဲ့ပေါ့နော်ဟိုဆွေချက်မိကိုဆက်တင်လဲလဲဆိုတော့ကျွန်တော်တို့ပြောရခဲ့တယ်ပေါ့နော်သို့တော့အခုတော့ဆွေချက်မိကျသွားတယ်ပေါ့နော်ဆိုတော့လူတွေကအံ့ဩတယ်အဲ့ပုံမှာလည်းဟိုခမန်းထားတာတော့တရားရေးပုံမှာပေါ့နော်ဆွေရရဲ့ဖြစ်အပ်ပေးမှုတွေရှိတယ်ဆိုတော့အားလုံးကတော့သုံးသကြတယ်ပေါ့နော်ဆက်ဆက်မှာလည်းခြားတော်လှုပ်ရှားမှုတွေပေါ့နော်ပြန်လှုပ်ရှားဖို့ဆိုတဲ့ဟာမျိုးတွေလည်းပါလာတယ်ခင်ဗျာဟုတ
်ဒါကြောင့်ဒီအမှုကိုကရင်နီလူငယ်6ယောက်ကဆက်ပြီးရင်ဆိုင်သွားရမှာပါစတေမာ၄ရက်နောက်ရုံးချိန်မှာတရားစွဲခံလူငယ်6ယောက်ဘက်ကတပ်သိတွေကိုစားစစ်တော်မှာပါ။နိုင်လွတ်လုံဥပဒေတိုင်းဆိုရင်တရားလူကအမှုကိုတိုက်ရိုက်တိုင်ကြားရမှာဖြစ်ပေမဲ့ဝန်ကြီးချုပ်ဦးအေဖောင်ရှုကတိုက်ရိုက်မတိုင်ပဲသူ့ရဲ့ကိုစားပြည်နယ်အစိုးရလက်ထောက်ညှိနှိုင်းရေးမှုကတိုင်ထားလို့ဒါကဥပဒေနဲ့မညီညွတ်ဘူးလို့တရားလွတ်တော်ရှိနေဦးအောင်စာနီဆိုကအခုလိုပြောပါတယ
်။ကျွန်တော်ကတော့ဒီအမြင်ပဲတထက်တယ်ပေါ့ဗျာ။သူကနိုင်လွတ်လုံဥပဒေကဟိုကြီးသူကိုအုပ်ချုပ်တဲ့အစိုးရသို့မဟုတ်ဌာနဆိုင်ရာတွေကာကွယ်ပေးဖို့ဆွဲထားတဲ့ဥပဒေပေါ့နော်။ဒါပေမဲ့အခုကတော့အစိုးရကကြီးသူဆွဲထားတဲ့ဆိုတာဒီဥပဒေရကျွန်တော်ရဲ့ဟိုကိုယ်ပိုင်အမြင်ရဆိုရင်တော့အဲ့ဒါမှားနေတယ်ပေါ့နော်။အဲ့ဒါကိုပဲကျွန်တော်ကထားပြတာပါ
။လူငယ်တွေနဲ့ကြားပြီနဲ့အစိုးရအပြန်အလှန်ညှိနှိုင်းတာတွေလုပ်ခဲ့ပြီးမပြေလည်ခဲ့လို့ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးတို့ကိုစားလက်ထောက်ညွှန်ကြားမှုဦးတက်အောင်ကမေလ16ရက်ကတရားလိုလို့တရားစွဲခဲ့တာပါ။နိုင်လွတ်လုံဥပဒေပုံမှန်30ရဆိုရင်ထောင်ဒဏ်6လကနေအမြင့်ဆုံး3နှစ်ဖြစ်ပြီးဒဏ်ငွေ15သိန်းထိချမှတ်ခံရနိုင်ပါတယ်။